မင်္ဂလာညနေခင်းပါတောတာရှင်များရှင်2018ခုနှစ်မေလ14ရက်တနင်္လာနေ့ညနေပဲ VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ16နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မမြသည်စင်အောင်ကတာဝန်တင်ဆက်ပေးပါမယ်ရှင်
။မင်္ဂလာညနေချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇဝန်လိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးမှာရှိတဲ့အမေရိကန်တန်ယုံပြောင်းရွှေ့တာကိုကန့်ကွက်ဆန္ဒပြရင်တည်ဆုံးသူပါလက်စတိုင်းရဲ့အတွက်16ဦးအနည်းဆုံးရှိသွားပါပြီ။အီရတ်ရွက်ောက်ပွဲမှာအမေရိကန်ကိုဆန့်ကျင်သူရှီယာဘာသာရေးခေါင်းဆောင်မော့ခ်တာရာအယ်ဆာရာအသာစီးရနေပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီကနေ့မိသားစုတစ်ခုကထပ်မံအသေးခံဘုံခွဲပေါက်ကွဲခဲ့တဲ့အတွက်10ဦးဒဏ်ရာရသွားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမှတင်ပြထိုင်တဲ့အတူတင်ပြပေးသွားမှာဟမ်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းထုတ်လွှင့်ပေးမဲ့သတင်းလွှာရည်ထဲမှာတော့အစ္စရေးနိုင်ငံဆိုင်ရာအမေရိကန်တန်ယုံကို Tel Aviv မြို့ကနေဂျေရုဆလင်မြို့ကိုဒီကနေ့တနင်္လာနေ့မှာပြောင်းရွှေ့လိုက်တဲ့အကြောင်းသတင်းနဲ့အတူကချင်ပြည်နယ်ဖားကန့်မြို့နယ်ထဲမှာတော့
ကိုယ်တော်ဖောက်တာရဲ့မိရှုတဲ့ဖတ်ဖြစ်တဲ့ကုလုံးကဖားရှိတဲ့လူအလုံး49ဦးရှိတယ်ဗျ49ဦးရှိတယ်တလတ်မှန်ပြီးတော့ဒါရရဆိုဆင်းရဲထားတယ်လို့ပြောဗျအဲ့ဒါ3ယောက်ရှိတယ်တော့မှ
ဖားကန့်ပြည်သူလွတ်တော်ကိုယ်စားလှယ်ဦးတင်စိုးပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်အဲ့ဒီနောက်မှာတော့တရုတ်မြန်မာနယ်စပ်မူဆယ်နဲ့နန်းဖက်ကာကြားတိုက်ပွဲတွေထပ်မံဖြစ်ပွားတဲ့အကြောင်းသတင်းလွှာနဲ့ကိုလည်းထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်သိန်ကြီးထိုက်တို့ကကြီးညာပေးကြပါအောင်ရှင်
အစ္စရေးနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံကိုတယ်လီဗီကနေဂျေရုဆလင်မြို့ကိုတရားဝင်ပြောင်းရွှေ့တဲ့အခမ်းအနားကိုထောင်နဲ့ချီပြီးကန့်ကွက်ဆန္ဒပြနေကြတဲ့ပါလက်စတိုင်းတွေကိုအစ္စရေးတပ်ဖွဲ့တွေကပစ်ခတ်မှုကြောင့်ဂါဇာကမ်းမြောင်နယ်စပ်တစ်လျှောက်မှာပါလက်စတိုင်း16ဦးသေဆုံးသွားကြောင်းဂါဇာကျန်းမာရေးဝန်ကြီးကပြောကြားခဲ့ပါတယ်တချို့သတင်းတွေမှာတော့တည်ဆုံသူအရေအတွက်ဟာ25ယောက်အထိရှိသွားပြီလို့ဖော်ပြနေကြပါတယ်။ဒါအပြင်တင်းနဲ့တန်ရရထားသူတွေအပါအဝင်လူ900လောက်လည်းထိခိုက်ဒဏ်ရာရခဲ့ကြောင်းပါလက်စတိုင်းကျမကြီးအရှိတကပြောပါတယ်။ဒီကနေ့တည်ဆုံသူတွေအပါအဝင်အမေရိကန်တန်ယုံရွှေ့ပြောင်းမှုကိုကန့်ကွက်ဆန္ဒပြပွဲတွေကြောင့်လွန်ခဲ့တဲ့သတင်းပတ်6ပတ်အတွင်းလူပေါင်း60ကျော်တည်ဆုံခဲ့ပြီးဖြစ်ပါတယ်။အစ္စရေးတပ်ဖွဲ့တွေကဆန္ဒပြသူတွေအပေါ်ကြီးစံအစ်စ်တွေအသုံးပြုခဲ့တဲ့အပေါ်ဝေဖန်ပြောဆိုမှုတွေရှိနေသလိုအစ္စရေးတို့ကလည်းနေဆက်ခြံစည်းရုံးမှာချင်းချောက်မှုတွေရှိနေတဲ့အတွက်သူတို့အနေနဲ့လုံခြုံရေးအတွက်လိုအပ်ချက်အရာလုပ်ဆောင်ရခြင်းဖြစ်ကြောင်းခြေပပြောဆိုပါတယ်။တတ်မှတ်ထားတဲ့ခြံစည်းရုံးရဲ့ပါလက်စတိုင်းဘက်အချမ်းမှာဆန္ဒပြသူတွေကိုအစ္စရေးဘက်အချမ်းကနေကြီးစံအစ်စ်တွေနဲ့ပြစ်ခတ်တာအပါအဝင်မျက်ရည်ပုံးတွေပါအသုံးပြုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဆန္ဒပြသူတွေဟာအဲ့ဒီလိုပြစ်ခတ်မှုတွေကိုဂရုမစိုက်ကြဘဲဆက်လက်လူစုပြီးဆန္ဒပြနေကြဆဲဖြစ်ပါတယ်။ဆန္ဒပြသူတွေဘက်ကလည်းအစ္စရေးဘက်ကိုဂဲတွေရရလက်လက်တွေနဲ့ပြန်ပြီးပစ်ပောက်ခဲ့ကြသလိုတန်ယုံဖွံ့ဖွဲမဆခင်ကားတာယာတွေကိုမီးရှို့ခဲ့ကြပါတယ
်။အမေရိကန်ရဲ့ကုန်သွယ်ဆိုင်ရာစီးမျဉ်းစည်းကမ်းတွေကြောင့်အထိနာခဲ့ရတဲ့တရုတ်နည်းပညာလုပ်ငန်းကြီးစီးပွားရေးလော့ကတဲ့အများဆုံးပြန်လည်ဝင်ရောက်လာနိုင်ရေးနီးလန်းရှာနေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံတွင်လုပ်ငန်းအများအပြားဆုံးရှုံးခဲ့တယ်လို့လည်းသမ္မတထရန့်ကTwitter လူမှုကွန်ရက်မှာမနေ့တနင်္ဂနွေနေ့ကရေးပါတယ် ZTE ကုမ္ပဏီကသူ့ရဲ့လုပ်ငန်းအများအပြားကိုရပ်ဆိုင်းကြောင်းကြေညာခဲ့ပြီးရပ်ပိုင်းအချာမှာသမ္မတကအခုလိုရေးသားတာဖြစ်ပါတယ် ZTE လုပ်ငန်းကြီးထံအမေရိကန်ထုတ်စက်ပစ္စည်းအစိတ်အပိုင်းတွေတင်ပို့မှုကိုအမေရိကန်ဘက်ကရှော့ချလိုက်တာပါ ZTE ကုမ္ပဏီအနေနဲ့ Wireless Station တွေ Internet ဆက်သွယ်ရေးကွန်ရက်တွေ Smartphone တွေထုတ်လုပ်ဖို့အတွက်လိုအပ်တဲ့စက်ပစ္စည်းအစိတ်အပိုင်းတွေရဲ့25ရာခိုင်နှုန်းကျော်ကိုအမေရိကန်ဘက်ကတင်ပို့မှုလျှော့လိုက်တာပါ ZTE ကသူ့ထုတ်ကုန်တွေမှာအမေရိကန်နည်းပညာကိုထည့်သွင်းအသုံးပြုပြီးဒီပစ္စည်းတွေကိုအမေရိကန်ကကုန်သွယ်ရေးကန့်သတ်ထားတဲ့အီရန်မြောက်ကိုရီးယားတို့လိုနိုင်ငံတွေကိုရောင်းချနေတာပေါ်ပေါက်ခဲ့ပြီးနောက်အမေရိကန်ဘက်က ZTE ကိုတင်ပို့မှုလျှော့ချတာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်တုန်းက ZTE ကုမ္ပဏီကိုဒေါ်လာ 1.2 ဘီလီယံတန်းခတ်ခဲ့ပါတယ်ဒါပေမဲ့လည်း ZTE ဘက်ကတော့ဓာတ်ခတ်ပိတ်ဆို့မှုတွေကိုရှောင်ရှားဆောင်ရွက်ခဲ့မှုမှာပတ်သက်တယ်လို့ယုံကြည်ရတဲ့ဝန်ထမ်းတွေကိုပြစ်ဒဏ်ခတ်ခဲ့တယ်ဆိုပြီးမဟုတ်မမှလိန်ညာပြီးစုချေးပေးခဲ့တယ်လို့ပြီးခဲ့တဲ့လတုန်းကအမေရိကန်ကပြောဆိုပါတယ် ZTE ကုမ္ပဏီကိုရောင်းချပေးနေတဲ့ဆက်ပစ္စည်းအပိုင်းအစတွေကို2025ခုနှစ်အထိအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကရှော့ချလိုက်တာကြောင့်ရှန်ဆန်းကဆက်ယုံကလုပ်ငန်းတွေပိတ်သိမ်းရတဲ့အထိဖြစ်ခဲ့ရပါတယ်
အီရန်နိုင်ငံမှာကျင်းပတဲ့လွတ်တော်ရွေးကောက်ပွဲရလဒ်တချို့ကိုကြီးညာခဲ့ပြီးတဲ့နောက်ရှီယာဘာသာရေးခေါင်းဆောင်မော့ခ်တာရာအယ်ဆာဒါကိုထောက်ခံသူတွေဟာမြို့တော်ဘက်ဒတ်ရဲ့လမ်းမတွေပေါ်ထွက်ပြီးတင်းနှင်းငွေနေကအောင်ပွဲခံခဲ့ကြပါတယ်။တိုင်းပြည်အတွင်းက KND ရဲ့ရွေးကောက်ပွဲရလဒ်တဝက်လောက်ထွက်လာပြီးတဲ့အချိန်မှာ အယ်ဆာဒါဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကထိတ်ကနေဦးဆောင်နေကြောင်းအိရရွေးကောက်ပွဲကော်မရှင်ကကြေညာခဲ့တာပါအယ်ဆာဒါကိုယ်တိုင်ကတော့ရွေးကောက်ပွဲမှာဝင်ရောက်ရှင်းပြခြင်းမရှိပါဘူးဒါပေမဲ့မြို့တော်ဘက်ဒတ်မှာအမတ်နေရာအများစုကိုအနိုင်ရထားတဲ့ညွန်ပေါင်းအဖွဲ့အတွင်းကပြောင်းလဲမှုတွေကိုအဆုံးအဖြတ်ပေးနိုင်မဲ့သူဖြစ်ပါတယ်တိုင်းပြည်အတွင်းအင်အားကောင်းတဲ့ရှေးရစစ်သွေးကြောအဖွဲ့နဲ့မဟာမိတ်ဖွဲ့ထားတဲ့အဖွဲ့တွေကကိုယ်စားလှယ်လောင်းနေဟာလဲဒုတိယအများဆုံးအနိုင်ရထားတယ်လို့ဆိုပါတယ်အယ်ဆာဒါအခုလိုအနိုင်ရတာဟာပြန်လည်ရွေးကောက်ခံရဖို့ကြိုးပမ်းနေတဲ့လက်ရှိဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီအတွက်ကြီးမားတဲ့ဆုံးရှုံးမှုလည်းဖြစ်ပါတယ်။လက်ရှိထွက်ပေါ်နေတဲ့ရလဒ်တွေအတိုင်းအယ်ဆာဒါသာအနိုင်ရွေးကောက်ပွဲမှာအနိုင်ရလိုက်မယ်ဆိုရင်အမေရိကန်ပြည်ထောင်စုကိုအစင်တဆိုင်ဝေဖန်ပြောဆိုနေခဲ့တဲ့သူ့အနေနဲ့အနာဂတ်အိရတ်ခေါင်းဆောင်ဘသူဖြစ်မယ်ဆိုတာကိုအဆုံးဖြတ်ပေးနိုင်မှာဖြစ်ပါတယ်။အမတ်နေရာစုစုပေါင်း329နေရာအတွက်အပြည့်အစုံရလဒ်တွေကတော့နေရာအတွင်းသတင်းထုတ်ပြန်နိုင်လိမ့်မယ်လို့မျိုးလင်းချောင်းအိရတ်ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။
ပြင်သစ်နိုင်ငံရဲ့မြို့တော်ပါရီမှာအစွန်းရဝါတီလက်ချက်နဲ့လူတဦးသေဆုံးခဲ့ရပြီးနောက်မှာတော့စိုးရိမ်စရာမြို့တစ်ခုပြန့်ဖြစ်လာပါတယ်။ရုရှားနိုင်ငံချက်ချင်းဒေသဘွားပြင်သစ်နိုင်ငံသားကဓာတ်နဲ့တိုက်ခိုက်တာကြောင့်တဦးသေဆုံးပြီး၄ဦးဒဏ်ရာရခဲ့တာပါ။သူ့ကိုအကြမ်းဖက်ဝါတီအဖြစ်စောင့်ကြည့်ထားခဲ့တာဆိုပေမဲ့စနေနေ့ကတိုက်ခိုက်နိုင်ခဲ့တာဟာဆိုရင်ပြင်သစ်ရင်ဆိုင်နေရတဲ့အစ္စလာမ်ဘက်အစွန်းရ IS အဖွဲ့ရဲ့ချင်းချောက်မှုအတိမ်အနှက်ကိုပြလိုက်တာလို့ပြင်သစ်အရာရှိတွေကပြောကြပါတယ်။ဆောင်ကြည့်စင်မှာစစ်သွေးကြွအဖြစ်တန်တရာရှိသူ2600ကျော်ရှိပြီးအားလုံးကိုတော့ဆောင်ကြည့်နေနိုင်တာမဟုတ်ပါဘူးပြီးခဲ့တဲ့မတ်လတုန်းကလည်းပြင်သစ်မှာအကြမ်းဖက်ဝါဒစဲတိုက်ခတ်မှုဖြစ်ခဲ့သေးတာပါပြင်သစ်နိုင်ငံအနောက်တောင်ပိုင်းမှာစစ်သွေးကြွလို့ဆိုသူကတိုက်ခတ်မှုအတွင်ပြန်ပြီးဆွဲခံထားတဲ့အမျိုးသမီးတဦးနဲ့ကိုစားလဲပေးခဲ့တဲ့ရဲတပ်ဖွဲ့ဝင်တဦးကိုတပ်ပစ်ခဲ့တာပါ2013ခုနှစ်ကတည်းကဆိုရင်တိုက်ခိုက်မှုတွေအတွင်သေဆုံးသူက245ယောက်ထိရှိခဲ့ပါပြီ။စစ်သွေးကြွတွေလို့အထူးတန်တရာရှိထားသူ2600ကိုအချိန်ပြည့်စောင့်ကြည့်ထားနိုင်ဖို့လူအင်အားမလုံးလောက်ဘူးလို့ပြင်သစ်ထောက်လှမ်းရေးတာဝန်ရှိသူတွေကပြောပါတယ်။ဒီစောင့်ကြည့်စရင်အပြင်အစွန်းရဝါဒီတွေဖြစ်ပေမဲ့အကြမ်းဖက်မှုတွေလှုပ်ဖို့ထိအခြေအနေတွေမတွေ့ရသေးသူတန်တရာဖြစ်ပွဲလူ9000ကိုလည်းစောင့်ကြည့်နိုင်ဖို့စူးစမ်းနေကြရပါတယ်ရှင်။
အမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဆူရာဘာယာမှာတနင်္လာနေ့ကဖြစ်သွားခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကိုမိသားစုတစ်ခုတည်းကလူ9ဦးကနေပြစ်လုခဲ့တာလို့ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်လူ10ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ပောက်ကွင်းမှုဖြစ်ခင်လေးမှာမော်တော်ဆိုင်ကယ်နှစ်စီးချင်းကပ်လာတာကို CCTV မှာတန်းနေမှာတွေ့ရတယ်လို့ဆိုပါတယ်။အသက်၈နှစ်အရွယ်မိန်းကလေးငယ်လေးဟာအသက်မသေးပဲကြံခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒဏ်ရာရသူတွေထဲမှာရဲတပ်ဖွဲ့ဝင်၄ဦးနဲ့အရသား6ဦးတို့ပါဝင်ကြပါတယ်။ဒီတိုက်ခိုက်မှုကိုဘသူပြုလုပ်တယ်ဆိုတဲ့ထုတ်ဖော်ပြောဆိုသူတော့မရှိသေးပါဘူး။တနင်္ဂနွေနေ့ကလည်းဆူရာဘာယာမြို့မှာပဲဆက်ကျော်တက်နဲ့ကလေးငယ်တွေအပါအဝင်မိသားစုတစ်ခုတည်းကလူ6ဦးကဖျားเจ้าတွေကိုပြစ်မှတ်ထားတိုက်ခိုက်ပြီးနောက်တနေ့မှာအသေးခံတိုက်ခိုက်မှုထပ်မံပြုလုပ်တာဖြစ်ပါတယ်။တနင်္ဂနွေနေ့တိုက်ခိုက်မှုကြောင့်အနည်းဆုံးလူ73ဦးသေဆုံးပြီးတော့42ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံကမြို့ကြီးတွေမှာလည်းလုံခြုံရေးသတိပေးချက်တွေကိုတွန်းမြင့်ထားပါတယ်။တနင်္ဂနွေနေ့ကတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်းIS အစ္စလာမစ်စစ်သွေးကြောအဖွဲ့ကပြောကြားလိုက်ပြီးအဲ့ဒီတိုက်ခိုက်မှုဟာရိုင်းစမ်းနဲ့လုပ်ရဖြစ်ကြောင်းအင်ဒိုနီးရှားသမ္မတကပြောပါတယ်။အသေးခံတိုက်ခိုက်ခဲ့တဲ့မိသားစုဟာမကြသေးခင်ကပဲစီးရနိုင်ငံကနေပြန်လာတာလို့ဆိုပါတယ
်။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဆွေးနွေးညှိနှိုင်းဖို့တရုတ်နိုင်ငံဘေကျင်းမြို့တော်ကိုရောက်ရှိနေတဲ့အကြောင်းဂျပန်နဲ့တောင်ကိုရီးယားမီဒီယာတွေကဖော်ပြကြပါတယ်။တရုတ်နိုင်ငံကိုရောက်လာတဲ့မြောက်ကိုရီးယားကိုယ်စားလှယ်တွေကျောက်ယူထိုင်နိုင်ငံတော်အေကေဟာကိုသွားခဲ့ကြတာပါ။တရုတ်နိုင်ငံရဲ့အရှိမြောက်ပိုင်းစိတ်ကမ်းမြို့ဒါလျန်းမှာတရုတ်သမ္မတရှီဂျင်းပင်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ကြားမလကုံပိုင်းနောက်ပိုင်းဒုတိယအကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပြီးသတင်းတစ်ပတ်အကြာမှာအခုမြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ထွက်ပေါ်လာတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့မြောက်ကိုရီးယားနိုင်ငံခီးစဉ်အပြည့်နဲ့လည်းတိုက်ဆိုင်နေပါတယ်။ပြီးခဲ့တဲ့လတုန်းကမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ကြားတမိုင်းဝင်ထိပ်သီးဆွေးနွေးမှုမှာနှစ်နိုင်ငံကြားတင်မာမှုတွေရှော့ချဖို့သဘောတူခဲ့ကြပြီးနောက်သတင်းပတ်တွေအတွင်းတန်တမာရေးကူးလူဆက်ဆံဆောင်ရွက်မှုတွေအတွင်းအခုနောက်ဆုံးမြောက်ကိုရီးယားကိုယ်စားလှယ်ရဲ့တရုတ်ခီးစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ခေါင်းဆောင်နှုတ်တို့အနေနဲ့ ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးကိုဥတီဆောင်ရွက်ကြဖို့ကတိပြုခဲ့ကြသလိုငြိမ်းချမ်းရေးသဘောတူညီချက်လည်းရခဲ့တာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့တော့လာမယ့်ဇွန်လ12ရက်နေ့စင်ကာပူမှာထိပ်သီးဆွေးနွေးကြပါမယ်ရှင်
။ဗီယက်နမ်အစိုးရဖွဲ့အတွင်းအကျင့်ပြတ်ချဆမှုတွေကြီးမားစွာဖြစ်ပေါ်နေတာကိုရှင်းချဖို့ကြိုးစားတဲ့အနေနဲ့အခရီးလိုက်ဆမှုတွေမကျွလွန်တဲ့သူတွေကိုအာဏာရကွန်မြူနတီပါတီကခေါ်ယူနေပြီးအပြင်လူတွေကိုလည်းပြင်းထန်စွာစစ်ဆေးဖို့စီစဉ်နေပါတယ်။ပါတီအမှုရမ်းတွေကိုအပြင်အထံအယုံဆိုင်စစ်ဆေးတာအပါအဝင်တင်းတင်းကြပ်ကြပ်စစ်ဆေးဖို့စနေနေ့မှာပြည်ဆောင်သွားတဲ့အညီလာခံမှာကွန်မြူနတီပါတီဖို့ကော်မတီကဆုံးဖြတ်လိုက်ကြောင်းဗီယက်နမ်သတင်းဌာနမှဖော်ပြထားပါတယ်ပါတီအနေနဲ့လွယ်ရေးစဉ်အဖွဲ့ဝင်600ကိုရွေးချယ်ဖို့အချင်းကြရောက်နေပြီးအဲ့ဒီ600ထဲကနေဗဟုကော်မတီဝင်200ကိုထပ်မံရွေးချယ်မှာဖြစ်ကြောင်းတခြားသတင်းဌာနတခုမှလည်းဖော်ပြထားပါတယ်ဗီယက်နမ်နိုင်ငံအတွင်းထိတ်တန့်အရာရှိတွေအခရီးလိုက်စားမှုနဲ့သက်ဆိုင်တဲ့တရားရင်ဆိုင်မှုတွေနိုင်ငံအဝန်းဖြစ်ပေါ်ခဲ့သလိုရင်စည်းကမ်းချိုးဖောက်မှုကနေတရားမဝင်မြေအသုံးချမှုအစုံအကျင့်ပြတ်ချဆမှုတွေကြီးမားစွာဖြစ်ပေါ်နေကြောင်းပြည်သူတွေရဲ့တန်ကြားချက်တွေလည်းထွက်ပေါ်နေတာပါပါတီအတွင်းအကျင့်ပြတ်ချဆမှုတွေကိုထိရောက်စွာအရေးယူမဲ့အစီအစဉ်နဲ့ဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံစည်းပွားရေးကိုအကာအကွယ်ပေးဖို့အတွက်တာဝန်ရှိသူတွေကလှုပ်ဆောင်နေကြကြောင်းလေ့လာသူတွေကသုံးသပ်ပြောဆိုပါတယ
်တရုတ်နိုင်ငံထွေးမှာပထမဆုံးတည်ဆောက်တဲ့လီယင်တင်တင်းမော့ကိုပင်လယ်ပြင်လုပ်ငန်းတွေစတင်ဆန်းသတ်နေပါတယ်ဒါလန်မြောက်ပိုင်းစိတ်ကန်းကနေမနစ်တင်းင်းကနေနဲ့အစောပိုင်းကနာမည်မပေးရသေးတဲ့လီယင်တင်တင်မော်ခုံမောင်းသွားတာကိုတရုတ်နိုင်ငံပိုင်ရုပ်သံမှာတွေ့ရပါတယ်။တင်မော်ခုံမောင်းမှုနဲ့တခြားစနစ်တွေရဲ့စိတ်ချရမှုနဲ့တည်ငြိမ်မှုကိုဆန်းသတ်မဲ့အကြောင်းတရုတ်ကာကွယ်ရေးဝန်ကြီးဌာနကကြေညာချက်မှာပြောဆိုထားပါတယ်။ပင်လယ်ပြင်ဆန်းသတ်မှုတွေလီယင်တွေပြည်ဆောင်ရင်တော့2020မတိုင်ခင်မှာတန်ချိန်5000ရှိတဲ့လီယင်တင်တင်မော့ကိုတရားဝင်စတင်တာဝန်ပေးအပ်တော်မယ်အနေအထားရှိပါတယ်ရှင
်တနင်္လာနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မတ်သိန်ကြီးထိုက်တို့ကြီးညာပေးခဲ့ကြတာပါရှင်အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်အစ္စရေးနိုင်ငံထူထောင်ခြင်းအထိမ့်မှန်လုပ်ပြီးနောက်တည့်ရဒီကနေ့တနင်္လာနေ့မှာတော့အမေရိကန်တန်ယုံကိုတယ်လာဗစ်ကနေဂျေရုဆလမ်မြို့ကိုပြောင်းလိုက်ပါပြီဂျေရုဆလမ်ကတန်ယုံတစ်ပြောင်းပွဲတန်ယုံတစ်ပြောင်းဖွင့်ပွဲအတွက်လာတဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့တွေထဲမှာတော့သမ္မတထရမ့်ရဲ့သမီးအိုင်ဗန်ကာထရမ့်နဲ့တမက်ဖြစ်သူဂျေရက်ကိုရှနာဒုတိယနိုင်ငံခြားရေးဝန်ကြီးဂျွန်ဆူလီဗန်ဘန်ဒါယီဝန်ကြီးစတီဗ်မနူးချင်းနဲ့လွှတ်တော်အမတ်တော်တော်များများပါဝင်ကြပါတယ်။ပါလက်စတိုင်းတွေဘက်ကတော့ဒီလိုတန်ယုံပြောင်းရွှေ့တဲ့အပေါ်ဒေါသတကြီးတုံ့ပြန်နေကြတာပါ။ဒီအကြောင်းကို VOA သတင်းတောက်ဇလာတီကာဟုတ်ရေးသားပေးပို့တဲ့သတင်းကိုကိုသားညွန့်ကပြောပြပါမယ်
။အမေရိကန်စစ်မြေကိုယ်စားလှယ်အဖွဲ့ရောက်လာတာကိုကြိုဆိုတဲ့အနေနဲ့ဂျေရုဆလင်သွားတဲ့လမ်းတစ်လျှောက်တစ်ဖက်တစ်ချက်မှာအမေရိကန်နဲ့အစ္စရေးလန်တွေတန်းစီပြီးတော့စိုက်ထူထားပါတယ်။အဲ့ဒီမှာရှိပြီးသားရခင်တုန်းကကောင်ဆယ်လာရုံးကိုပဲတန်ယုံဖြစ်နေယာယီထားရှိမှာမဟုတ်လို့တနင်္လာနေ့တန်ယုံသစ်ဖွင့်ပွဲအတွက်အဲ့ဒီအဆောင်ကိုအလှပြင်ဆင်မွမ်းမံတာတွေလုပ်ခဲ့ပါတယ်။တန်ယုံဖွင့်ပွဲအတွက်ရောက်ရှိနေတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဂျွန်ဆူလီဗန်ကတော့သမ္မတထရမ့်ပြောကြားခဲ့တာကိုပဲမနေ့ကထပ်လောင်းပြီးတော့ပြောကြားပါတယ်
။ All of us gathered here understand that the opening of the US embassy tomorrow
ဘဂရီချင်းတွေကိုဒီမှာပြူမနေ့ဖြန်အမေရိကန်တန်ယုံဖွင့်မယ်ဆိုတာနောက်တောင်ကြာနေတယ်ဆိုတာကိုအခုဒီမှာရောက်လာတဲ့ကျွန်တော်တို့အားလုံးသဘောပေါက်ကြပါတယ
်။အခုလိုဂျေရုဆလင်မှာတန်ယုံပြောင်းဖွင့်ဖို့ဆိုတာကိုအမေရိကန်လွှတ်တော်မှာလွန်ခဲ့တဲ့နှစ်နှစ်ဆက်ကျော်ကလေးကထောက်ခံမှုပေးထားတယ်လို့ဝန်ကြီးမန်ယူချင်းကလည်းပြောပါတယ
်။ President Trump committed to fulfill this promise and as a result of his
သမ္မတထရမ့်အနေနဲ့သူ့ဂရိအတိုင်းဆောင်ရွက်ဖို့ပိုင်းဖြတ်ပြီးသားပါ။အခုသူ့ရဲ့ခေါင်းဆောင်မှုကြောင့်တန်ယုံဖွင့်နိုင်ဖို့ကျွန်တော်တို့ဒီနေ့ဒီနေရာကိုရောက်လာကြတာပါ။
တနင်္လာနေ့ကအစ္စရေးနိုင်ငံရဲ့ဝန်ကြီးတက်ခင်းတဲ့အခမ်းအပွဲကိုတော့ဥရောပသမဂ္ဂနိုင်ငံအတော်များများကမတက်ဖ ೇನೆ သပိတ်မှောက်ခဲ့ပါတယ်။ဒါပေမဲ့လို့ကမ္ဘာနိုင်ငံပေါင်း30ကျော်လောက်ဒီပွဲကိုတက်ရောက်ပါတယ်။ဂွန်ဒီမာလာနဲ့ပရာဂွေးနိုင်ငံတို့ကလည်းမကြခင်မှာသူတို့ရဲ့တန်ယုံတွေကိုဂျေရုဆလင်ကိုပြောင်းတော့မယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကပြောပါတယ်။တခြားနိုင်ငံတွေလည်းအလားတူလှုပ်ဆောင်ကြဖို့သူကတိုက်တွန်းပါတယ်
။ Move your embassies to Jerusalem because it's the right thing to do.
တန်ယုံနေဂျေရုဆလင်ကိုပြောင်းဖို့ဆိုတာလုပ်ရမယ့်ကိစ္စပါ။ဒါကြောင့်ခင်ဗျားတို့တန်ယုံနေကိုလည်းဂျေရုဆလင်ပြောင်းကြပါ။ဒါဟာငင်းချမ်းရေးအတွက်အထောက်ပံ့ဖြစ်ပါတယ်
။ဒါပေမဲ့လည်းအခုလိုမျိုးနိုင်ငံခြားတန်ယုံတွေဂျေရုဆလင်ပြောင်းမယ့်ကိစ္စကိုပါလက်စတိုင်းတွေဘက်ကတော့အပြင်းထန်ကိုကန့်ကွက်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းတို့ကြားနောက်ဆုံးကြိမ်ရထားတဲ့သဘောတူညီချက်အတိုင်းပဲဂျေရုဆလင်မြို့ကိုသတ်မှတ်တင်တယ်လို့ပြောနေပါတယ်။ဂျေရုဆလင်ကိုအစ္စရေးမြို့တော်ဖြစ်သတ်မှတ်ပြီးတော့တန်ယုံပြောင်းတာဟာနိုင်ငံတကာဆုံးဖြတ်ချက်တွေကိုပါချုပ်ဖောက်တာလို့ပါလက်စတိုင်းအာဏာပိုင်အကြီးအကဲရရှိနဘယ်ရှာရက်ကပြောပါတယ
် Violated the status quo of Jerusalem which has been guarded by
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့သတ်မှတ်ထားတဲ့ Jerusalem တည်ရှိမှုကိုချိုးဖောက်လိုက်တာပါ တမရထရမ့်အနေနဲ့ American ပြောင်စုကလိုက်နာပါမယ်လို့ကတိပြုထားတဲ့ Oslo ငြိမ်းချမ်းရေးသဘောတူညီချက်ကိုပါချိုးဖောက်လိုက်တာပါ
Jerusalem မှာရှိတဲ့ Arab တော်များများကတော့ American တန်ရုံအခုလိုပြောင်းရွှေ့လာတာကြောင့်သူတို့အတွက်တော့ဘာမှအပြောင်းလဲရှိမှာမဟုတ်ဘူးလို့ဆိုပါတယ
်တ
န်ရုံဖွင့်သည့်ဖြစ်စီမဖွင့်သည့်ဖြစ်စီသူတို့အတွက်ဘာမှအပြောင်းလဲဖြစ်စရာမရှိပါဘူးအလို့သမားတွေကလည်းစဉ်းရဲကြပါတယ်လောခလာစာကလည်းတိုးလာတာမရှိပါဘူးဒါကြောင့်မလို့တန်ရုံကဒီမှာပဲဖွင့်ဖွင့်တခြားနေရာမှာပဲဖွင့်ဖွင့်အရာရာကဒီတိုင်းမှာပဲဆိုပြီးတော့ Jerusalem နေကန်တူကပြောသွားတာပါဒါပေမဲ့လို့တော့အမေရိကန်တန်ယုံဂျေရုဆလင်ကိုပြောင်းဖွင့်တာကိုအနောက်နိုင်ငံနဲ့ကမ္ဘာကောင်းဆောင်အတော်များများကဝေဖန်ကန့်ကွက်ပါတယ်။ဒီလို့ရဟာပါလက်စတိုင်းတွေကိုဒေါသပိုဖြစ်စေပြီးတော့အကြမ်းဖက်မှုတွေပိုဖြစ်လာနိုင်တယ်လို့သူတို့ကထောက်ပြဝေဖန်ပါတယ်ခင်ဗျာ
။ကိုတားညုံစီစဉ်တင်ဆက်ခဲ့တာပါ။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုထုတ်လွှင့်ပေးပါဦးမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်တဲကလုံခင်းရွာအနီးဖားကန့်ကြောက်စင်းကုမ္ပဏီလုပ်ငန်းခွင်အတွင်းစန္ဒပြမှုကနေမီးလောင်မှုဖြစ်ပြီးကြောက်စင်းတွေလူလို့ရဲကပစ်ခတ်လူစုခွဲတာမှအ ਨੇ ဆုံးလူတဦးသေဆုံးပြီးလူ90လောက်ဖမ်းဆီးထိန်းသိမ်းခံထားရတယ်လို့ဖားကန့်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။လုံခြုံရေးစိုးရိမ်ရလို့အလုတ်သမား1000ကျော်လောက်လုံခင်းစံခါရွာကဘုံကြီးကျောင်းတွေမှာခိုးလုံနေကြရပြီးကြောက်စုံကြိုက်တိခမရှင်ကြောက်စင်းတွင်းတွေကိုစစ်တပ်နဲ့ရဲလုံခြုံရေးဘက်ကလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့အနေအထားဖြစ်ပါတယ်အသေးစိတ်ကိုမဆုမွန်တင်ပြထားပါတယ
်ဟုတ်ပါတယ်ကချင်ပြည်နယ်မိုးညင်းခရိုင်ဖားကန့်မြို့နယ်ဖားကန့်ကြောက်စင်းတွင်းဒေသလုံခင်းကျေးရွာအနီးကတောက်ပကျန်နယ်မဟာအစပထမကြောက်စင်းတူဖော်ရေးလုပ်ငန်းဝင်တွေမှာတော့မနေ့တနင်္ဂနွေမနက်ပိုင်းကနေစပြီးရာသီဥတုဆိုးဝါးလို့မိုးရွာပြီးတော့အလုံနာနေကြရတာကနေပြီးတော့ဝန်ထမ်းအနေနဲ့ပြန်အလုံဆင်းခိုင်းတဲ့ကုမ္ပဏီတာဝန်ရှိတဲ့သူတွေကြားတင်မှမှုဖြစ်ရာကနေလောကလာစာတုံ့ပြန်ပေးဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။အဲ့ဒီနောက်မှာည9နာရီခွဲလောက်မှာတော့ကုမ္ပဏီလုံသမားနားနေဆောင်နားမှာမီးစတင်လောင်ကျွမ်းခဲ့ပြီးတော့ကုမ္ပဏီဝင်းထဲမှာရက်နားထားတဲ့မြေသေးရင်ဆယ်စီးနောက်လုပ်ငန်း3ယင်ကြီးယင်သေးဆယ်စီးကျော်စုစုပေါင်းယင်အစီး20မီးလောင်ကျွမ်းခဲ့ပါတယ်အဲ့လိုမျိုးမီးလောင်လို့မီးတက်နေတဲ့အချိန်မှာပဲကိုရောင်ထဲမှာရှိတဲ့ကြောက်စိအရင်းတုံးတွေကိုဝင်ပြီးတော့ယူတဲ့အတွက်လုံခြုံရေးတာဝန်ရှိတဲ့သူတွေဘက်ကပြစ်ခတ်လူစုခွဲတဲ့အတွက်အ ਨੇ ဆုံးလူတဦးသေဆုံးပြီးတော့လူ90လောက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့အနေအထားဖြစ်ပါတယ်အခုလိုမျိုးဖားကန့်ဒေသတွေကကုမ္ပဏီလုပ်ငန်းဝင်တွေပြစ်ခတ်မှုတွေနဲ့လူသေဆုံးတဲ့အထိဖြစ်ခဲ့ရတဲ့တနင်္ဂနွေညကအဖြစ်ပြက်နဲ့ပတ်သက်ပြီးတော့ဖားကန့်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကအခုလိုအခြေအနေကိုရှင်းပြပါတယ
်မနေ့ကဖြစ်စဉ်မှာဆက်ပြောဖြစ်တာခဏခါလောက်ဖြစ်တယ်ဆိုတော့ခုနိုင်လောက်ဖြစ်ဖို့ကျွန်တော်တို့ဒီစုပူအောင်ကြရတဲ့သူယူဆရတဲ့ပြုတ်တမအားလုံး၄၂ယောက်ကိုထိန်းနေရတာကိုကျွန်တော်သိရတယ်ဗျခုနိုင်ရဲ့ဟိုကကိုကြတဲ့ခါကျတော့ကြောက်ကူတော်ကိုလှုပ်တမလားပြင်ပလူတွေလားတော့သိရတယ်ဒီယောက်ကနေတော့အဲ့ဒီကုံကြီးရဲ့ဖိုးတွေကိုမောင်းဦးတယ်မှာအဲ့ကြောက်ကူတော်ကိုဖျက်ဆီးတယ်ဖျက်ဆီးပြီးတော့မှအဲ့ကုံကြီးနဲ့မဆိုင်တဲ့ပြင်ပလူတွေအများကြီးရောက်လာတယ်အဲ့ဒီမှာကားတွေတုံးပင်းတွေနဲ့ရောက်လာတယ်ရောက်လာအဲ့ကြောက်ကူတော်နဲ့အကြောက်တွေကိုဘယ်ဖိုးနဲ့ကိုယူပြီးတော့မှအဲ့ကားတွေတုံးပင်းတွေကိုခြားပစ်ခင်ပေးတယ်နောက်ပြီးတော့ကအဲ့ကြောက်တွေကိုဘယ်ဖိုးနဲ့ကိုယူတော့ညီပြုံမဖျက်ပြီးတော့မှအတီးတဲ့လုံးလေးတွေဆိုလို့ရှိရင်တနင်္ဂနွေလို့ယူရထားနေတော့ကြကျွန်တော်မြင်နေကြလူကြီးကတော်ကြီးကိုများလာတယ်ဗျများလာတဲ့အခါအဲ့လိုကိုတော်လေးကိုဆောက်ဆောက်ပြီးတော့မှဒီလိုကြောက်စိတ်နေကြတဲ့နေထားကြတော့အဲဒီရေဘက်ကလည်းပဲတိခါတဲ့နေထားလေးတွေဖြစ်လာတယ်အဲ့နောက်ပိုင်းမှာထပ်ပြီးတော့မှပြီးတော့ဖားရတဲ့လူတွေရှိလာတယ်ဗျကိုတော်ဖောက်တာရဲ့မိရှုတဲ့ဖတ်အဲ့ဖြစ်နေတဲ့ကုတုံးကဖားရှိတဲ့လူအလုံး40နဲ့ကိုရှိတယ်ဗျတနတ်မှန်ပြီးတော့တာရရလို့ဆင်းုံတင်ထားတဲ့လူပေါ့ဗျအဲ့ကတော့3ယောက်ရှိတယ်ဒီနေ့မနေ့9နာရီလောက်မှာအဲ့ဒီကြောက်ကိုတော်များမှာခလောင်းတလောင်းရတယ်လို့ကျွန်တော်သိရပါတယ်အားလုံးတော့ကျွန်တော်49ဦးဖမ်းဆီးထားတယ်၃ယောက်တန်းရတယ်တူဦးတည်ဆုံးတယ်လို့ကျွန်တော်ဒါသိရပါတယ်ဒါဆိုဖြစ်ချင်တဲ့ပုံပဲဟုတ်ကဲ့
ဟုတ်ကဲ့ပါဆရာအဲ့တော့ဆရာတို့ကလည်းဒီလွတ်တော်ကိုယ်စားလှယ်တွေဖြစ်တဲ့ခါကျတော့ဖခန်နယ်မြေဒေသခံတွေဆိုတော့အခြေအနေတင်းမာမှုတွေခုဖြစ်နေတဲ့ပြည်ပခါတွေကိုဝင်ပြီးတော့မှကူညီဖြည့်ရှင်းပေးနေတဲ့အနေအထားရှိတာပေါ့နော်ဆရာအခုအခြေအနေကတော့အေးဆေးဆေးဖြစ်သွားပြီလားဆရာအဲ့ဖခန်မှာ
အခုလက်ရှိအနေအထားကတော့အေးဆေးဆေးဖြစ်နေပါပြီကျွန်တော်တို့ကိုယ်တိုင်လည်းပဲအလုပ်ကမာတွေခုနတွေ့တဲ့ခါမှာကျွန်တော်တို့လည်းတောင်းပါပြီးပြောထားတာရှိပါတယ်ဗျအားလုံးပေါင်းဆိုကျွန်တော် 1000 ကျော်လောက်ကကူညီပေးပါပါလေကျွန်တော်ဒီဆန်ခါရရဲ့ဖုန်းကြီးကျောင်းနဲ့အဲဒီတပိုင်ုံဒီမှာတဲခုံနေရတယ်ကြည့်ဒီနေ့နေ့လယ်ပိုင်းမှာပဲအစိုးရတွေ့ပြီးတော့မှလေကျွန်တော်ဒီကုမ္ပဏီဘက်ကအဲဒီကုမ္ပဏီနဲ့ဒီအလုပ်သမားတွေကြားမှာသူတို့ရဲ့လစာကိစ္စနဲ့ပတ်သက်ပြီးကျွန်တော်ဆွေးနွေးညှိနှိုင်းပေးတယ်ပြီးရဲ့၄ရက်လောက်ကမှပြီးသွားတယ်ဆိုတော့ပြန်ဆက်လက်ဆွေးနွေးဖို့ရှိတာပြည်တယ်သူတို့လိုချင်တဲ့အတိုင်းအတာလေးတွေပေါ့ဗျာအဲဒါလေးနှစ်ဖက်နားထောင်ကြနဲ့ပြန်ဆက်လက်ပြီးတော့ကျွန်တော်ဆွေးနွေးဖို့ရှိပါတယ်ဗျာဒါကတော့နောက်ဆုံးချက်ပြီးပေါ့
မနေ့ကည7နာရီလောက်အထိမီးကငြိမ်းသက်နိုင်တာမရှိဘဲနဲ့ဒီလိုမျိုးပြစ်ခတ်မှုတွေဖမ်းဆီးမှုတွေနဲ့ဖားကန့်ဒေသထဲမှာရေဟုတ်တဲ့ဖြစ်နေတဲ့အတွက်အခင်းဖြစ်နေတဲ့လုံခင်းကျေးရွာဘက်ကိုဒေသခံတွေအလုသမားတွေ တွေနဲ့ရင်မစဲကြောက်ရှာဖွေတဲ့သူတွေမသွားကြဖို့ကိုလည်းအချင်းချင်းလုံခြုံရေးသတိပေးနေကြတယ်လို့ဒီဖားကန့်ဒေတာခန့်သတင်းသမားတဦးဖြစ်တဲ့ကိုစုံမိုးထက်ကပြောပြပါတယ
်။ဟိုဒီလုံခြုံရေးယူပေးရတဲ့အပိုင်းတွေကတော့ကုမ္ပဏီနဲ့လက်ရှိကုမ္ပဏီဝန်ထမ်းတွေနဲ့အဆင်မပြေမှုတွေဖြစ်လာတဲ့အခါကျလို့ရှိရင်အဲဒီရုံးရင်းဖန်ကဒီပထမမှုတွေဖြစ်လာရင်တော့အဲဒီရဲတို့စစ်တပ်တို့ကတော့လုံခြုံရေးယူပေးရတဲ့အနေအထားမျိုးရှိတာပေါ့နော်။အရင်ကကြတော့ဒီကုမ္ပဏီနဲ့ရေမချေးတွေနဲ့ဒီလောက်ွက်ဒီကြောက်တူးတဲ့ကျင်းတွေထဲမှာရုံးရင်းဖန်ကပြတ်တာတွေဖြစ်ကြတာပေါ့။အခုကလည်းသူတို့ကုမ္ပဏီဝန်ထမ်းတွေနဲ့ကုမ္ပဏီနဲ့ဖြစ်ကြတာဆိုတော့မကူအမကျွန်တော်တို့ဒီဖားကန့်ဆိုတာတရားဝင်စုံမှုကအားအရမ်းနေတယ်ဒီဒီလိုမျိုးမကြာဖြစ်နေမယ်ဆိုတော့အဆင်မပြေနိုင်ဘူးပေါ့ဗျာဒီကြဲလေဟိုနာတိုက်ပွဲဖြစ်လိုက်ဒီနာတိုက်ပွဲဖြစ်လိုက်ဆိုတော့လုံခြုံရေးကတော့လုံးဝတင်းတင်းကြပ်ကြပ်ချထားလိုက်တယ်ဘောလေ
ဒီဖားကန့်ဒေသထဲမှာကချင်လက်နက်ကင်တက် KIA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကဆက်ပြီးဖြစ်နေစေဖြစ်လို့ဖားကန့်ဒေသထဲမှာငကူကမှဒီနယ်မြေဒေသကမတိမငြိဖြစ်နေစေမှာပဲအခုလိုမျိုးဖားကန့်မှာပြစ်ခတ်မှုတွေဖြစ်တဲ့အတွက်ဖားကန့်ဒေသထဲမှာရှိတဲ့ကြောက်စိမ့်တွေးအလုံသမားတထောင်လောက်ကတာသနိကအဆောက်အဦတွေရှိမှတွားရောက်ပြီးတော့ခိုလုံနေကြတဲ့အချိန်မှာတော့သူတို့ဒီကုမ္ပဏီနဲ့အလုံသမားတွေကြားတင်းမာနေတဲ့အခြေအနေကိုတော့ဖားကန့်ဒေသမှာရှိတဲ့မြို့မိမြို့ဖားတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကဝင်ရောက်ညှိနှိုင်းဖြည့်ရှင်းပေးနေတယ်လို့သိရပါတယ်ရှင်
။မဆုမွန်စူးစီးတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးမြန်မာနိုင်ငံမြောက်ပိုင်းရှမ်းပြည်နယ်မူဆယ်မြို့ကလက်တလောချီနေတဲ့လွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အဓိကလမ်းမကြီးဖြစ်တဲ့မန္တလေးလာရှိုးမူဆယ်လမ်းမှာဒီကနေ့တိုက်ပွဲထပ်မံဖြစ်ပွားခဲ့ပြီးကားသွားလာတွေလုံးဝရပ်တန့်မသွားပေမဲ့အထိတ်တလန့်နဲ့သွားလာနေကြရပါတယ်။လောလောဆယ်မူဆယ်မြို့မှာအခြေအနေဟာပြန်လည်တည်ငြိမ်စပြူလာနေသလိုနေဆက်ကုံသွယ်ရေးဟာလည်းဆက်လက်လဲပတ်နေသေးရှိပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးဦးစောကတင်ပြထားပါတယ်
။ဟုတ်ကဲ့ကျုံမြန်မာနေဆက်မူဆယ်မြို့နဲ့ပတ်ဝန်းကျင်ကရဲနဲ့ပြည်သူစစ်စခန်းတွေကိုစနေနေ့ကဝင်ရောက်တိုက်ခိုက်ခံရပြီးတဲ့နောက်ဒီကနေ့မှလည်းမူဆယ်နဲ့နန်းဖက်ကအကြားမှာတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ပါတယ်။ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုနန်းဖက်ကကရဲရာရှိတဦးကအခုလိုပြောပါတယ်။
နဘာကလည်းမူဆယ်ကျမှာကျွန်တော်တို့နဘာကအေရီယာမဟုတ်တော့ဘူးခွဲမူဆယ်အေရီယာရောက်သွားတယ်နတ်အောင်နဲ့နန်ပေါ်ကျောင်းမှာဖြစ်နေအောင်ဗျာဖြစ်တာကက9နာရီပြီးသွားတယ်အခုချိန်ကြီးဖြစ်နေတယ်ဟိုနတ်အောင်တကျောင်းမှာလေသူတို့ကဟိုဒီရွာထဲမှာဝင်လာခုမူရွာထဲမှာသူကအင်အားကြီးမှာ150ဝန်းကျင်လောက်ဝင်လာသူကအဲ့ရက်ပြန်ထွက်ပြီးတော့အဲ့ဟိုနတ်အောင်တကျောင်းမှာဖြစ်တော့ဒီမှာအဲ့ဒီကျောင်းမှာဖြစ်နေရတယ်ခွဲရတယ်ကျွန်တော်သူကဖွင့်လို့သိရတာ
ဒါကတော့နေကင်း12နာရီခွဲအချိန်ကပျော်ခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုတွေဟာနေကင်း12နာရီခွဲအချိန်ထိလည်းဆက်လက်ဖြစ်ပွားနေကြောင်းရဲအယားရှိကပြောပါတယ်
။နောက်ဆုံးအချိန်ကြီးကကျွန်တော်နတ်အောင်တကြောမှာသူတို့အရဟိုဟာအဖွဲ့ကြီးကိုကျွန်တော်တို့ဒီစစ်ကြောင်းတွေနဲ့တိုက်ပွဲဖြစ်နေပြရမယ်။ဟုတ်ကဲ့ခင်ဗျအခုချိန်ကြီးသိနေရတယ်အဲ့လိုလိုကြားနေရမယ်။သူအဲ့ရောလိုင်းကားတွေကသွားလိုက်ဖြီးတဲ့လိုင်းကားရောအထိတ်လန့်ပေါ့ဗျာ live အဲ့မှာဖြစ်နေတာတန်ကြတယ်ဆိုတာကြည့်ရကျွန်တော်အခုချိန်ကြီးလေမင်းအမှုမြတ်သွားသွားတယ်တိတ်နေမှာသူကသွားတယ်ဒီကရောဘယ်လောက်ဖြစ်နေလဲသွားကြတဲ့ခါကြီးရော
လာရှိုးမူဆယ်နန်းခမ်းလမ်းမှာပြေးဆွဲနေတဲ့ရင်မောင်းတူကတော့ဒီကနေ့ကားသွားလာနေပါကြောင့်အခုလိုပြောပါတယ
်ဒီနေ့နည်းနည်းပဲရှိရခုနကဟိုဘက်မှာလည်းပြစ်လို့ဟိုဘက်တကားမှာဟိုဘက်နှစ်ပုတ်တကားဘက်မှာမူဆယ်ဆရာငါးမိုင်ကျော်ပဲလေဒါမဲ့သွားလိုက်လို့ရှိရခဏလေးပါလေကျန်ပြီးတော့ကျော်တော့ရတော့
စနေနေ့ကဖြစ်ပေါ်တဲ့မူဆယ်နဲ့အနီးအနားဒေသကတိုက်ပွဲတွေအတွင်းမှာရဲဌာနပြည်သူစစ်နဲ့အရသာစုစုပေါင်း20လောက်တေဆုံးပြီးလူ28ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့တအန်းပလောင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။လက်ရှိမူဆယ်မြို့ရဲ့အခြေအနေကိုမူဆယ်မြို့ကဂရုဏာပရဟိတအသင်းဥက္ကဋ္ဌဦးတောင်းထွန်းကအခုလိုပြောပါတယ်။
ဒါကမူဆယ်မှာမဖြစ်ဘူးနန်းပေါ်တကားကိုလက်နဲ့ကြီးနှလုံးထူတယ်နန်းအောင်နားမှာသူတို့သွားတယ်သူတို့ဖြတ်တဲ့အတွက်ကိုကတ်တာလောက်တာရှိအဲ့ဒါပဲတကယ်ဟာတော့မူဆယ်မြို့မှာတော့အားလုံးပုံမှန်လှုပ်ရှားနေကြတယ်ရင်းဆက်ကုံတွေကြီးကတော့ကုံတွေနဲ့တန်းချောင်းကတော့ဘာမှထိခိုက်မှုမရှိဘူးအားလုံးပုံမှန်သွားနေကြပါတယ်ကြာကိုကားတွေကတရက်ကိုအတက်စင်းရအနည်းဆုံး3000နဲ့5000ကျားမှရှိတယ်လေရှိတဲ့အခါကျသူကဟိုခဏပဲရက်တယ်ခဏပဲဗျကားတန်းကြီးကလမ်းပိတ်နေလို့မရဘူးဖြစ်တော့ခဏတော့ရက်သွားတာပဲကျန်ကြီးကလည်းခကြရှေ့ပြန်တိုးသွားကြတယ်ဒီလိုတိုက်ပွဲခဏခဏဖြစ်နေရတော့ကျွန်တော်ပြည်သူတွေဒုက္ခရောက်ပါတယ်တက်တဲ့ဆိုလက်နက်ကင်ဖွဲ့တွေငြင်းငြင်းယူရပါလို့ပဲတောင်းဆိုချင်ပါတယ်ဗ
ျစနေနေ့ကဖြစ်ပေါ်တဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတအန်းပလောင်လက်နက်ကင်ဖွဲ့ကဒေသခံတွေနဲ့တရုတ်နိုင်ငံသားတွေကိုထိခိုက်စေတဲ့လောင်စာယုံကိုတိုက်ခိုက်တာဖြစ်ကြောင်းသတင်းထုတ်ပြန်ပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးရန်ကုန်မြို့အမေရိကန်တပ်ရုံးကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးတန်ယုံရဲ့ပြောရေးဆိုခွင့်ရှိသူ Miss Ayani Marine က VOA ကိုအခုလိုပြောပါတယ
် We are deeply concerned by the casualties caused by the recent clashes between the TNLA government security forces and militias in Muzhe township in northern Shan.
Shanpi ne myaw pai Muzhe myo twin ma TNLA tat asoya longjong yi tat phwe ne pitu sit tu ja ma ja thain mi ga phit bwa kae de tai bwa chaw ti ji dan ya yat shi mu ri ye twet mimi do a ni ne mya swa so yin pu ban chaw pyo so tha da ba တဆက်ထဲမှာပဲထိခိုက်မှုတွေမရှိအောင်ထိမ့်သိမ်းဆောင်ရွက်ကြဖို့ဒုက္ခရောက်သူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးတာကိုခွင့်ပြုဖို့နဲ့ပြဿနာတွေကိုငြင်းချမ်းစွာဖြေရှင်းဖို့တိုက်တွန်းထားပါတယ်2016ခုနှစ်နိုဝင်ဘာလအတွင်းကလည်းကချင်ပလောင်ကိုကန့်နဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကမူဆယ်ကုတ်ခိုင်မုံကိုအပါဝင်ရှမ်းပြည်နယ်မြောက်ပိုင်းကအစိုးရတပ်စခန်းနဲ့ရဲကင်းစစ်တပ်နေရာလောက်ကိုဝင်ရောက်တိုက်ခိုက်တာတွေဖြစ်ပွားခဲ့ဘူးပါတယ်
တော်တော်ရှင်များရှင်လက်တက်ခိုင်ဖွဲ့စည်းတွေကြားမှာမစင်မချင်းအင်အားသုံးလှုပ်ဆောင်မှုတွေကြောင့်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးနေကြရသလိုအိုးမဲ့အိမ်မဲ့ဖြစ်ရသူတွေလည်းအများအပြားရှိနေပါဗျ။လွန်ခဲ့တဲ့ဇပိုင်အတွင်းမူဆယ်မှာဖြစ်သွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုဟာအဲ့လိုမစင်မချင်းလှုပ်ဆောင်မှုတွေရဲ့တာတကဖြစ်ပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းရေးရရှိဖို့အတွက်အဓိကလိုအပ်ချက်ကဘာဖြစ်မလဲဆိုတော့တော်တော်ရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့မိမိတို့ရဲ့ဖုန်းနံပါတ်ကို1-2-3-2-3-2-5-5-5-4ကနေတဆင့်ကြိုတင်အသိပေးထားလို့ရနိုင်တယ်လို့ဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေဖြစ်စေ Facebook စာမျက်နှာကနေဖြစ်စေကြိုတင်ရေးသားပေးပို့ထားလို့လည်းရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။ဒါရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ကြပါရဲ့ရှင် VOA American အတန်ရဲ့တင်းလာညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာပါအခုကြံနေသေးတဲ့အချိန်အတွင်းမှာမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပေးပါမယ်
ဣသရေလနိုင်ငံမှာရှိတဲ့အမေရိကန်တန်ရုံကိုတယ်လီဗီဗ်ကနေဂျေရုဆလင်မြို့ကိုတရားဝင်ပြောင်းရွှေ့တဲ့အခမ်းအနားထောင်ထဲချီပြီးဆန္ဒပြကန့်ကွက်နေကြတဲ့ပါလက်စတိုင်းတွေကိုဣသရေလတပ်ဖွဲ့တွေကပစ်ခတ်မှုကြောင့်ဂါဇာကမ်းမြောင်ဒေသတစ်လျှောက်မှာပါလက်စတိုင်း16ဦးသေဆုံးသွားကြောင်းဂါဇာကျန်းမာရေးဝန်ကြီးကပြောကြားလိုက်ပါတယ်။တချို့သတင်းတွေမှာတော့သေဆုံးသူအရေအတွက်ဟာ25ယောက်အထိရှိသွားပြီလို့လည်းဖော်ပြနေကြပါတယ်။အီရန်နိုင်ငံမှာကျင်းပတဲ့လွတ်တော်ရွက်ောက်ပွဲရလဒ်တချို့ကိုကြီးညာပြီးတဲ့နောက်ရှီးယားဘာသာရေးခေါင်းဆောင်မုခ်တာရာအက်ဆာလ်ဒါကိုထောက်ခံသူတွေဟာမြို့တော်ဘက်ဒါရဲ့လမ်းမတွေပေါ်ထွက်ပြီးတင်းနှင်းနှင်းတွေကအောင်ပွဲခံခဲ့ကြပါတယ်။တိုင်းပြည်အတွင်းကခရိုင်တဝက်ရဲ့ရွက်ောက်ပွဲရလဒ်တွေထွက်လာပြီးတဲ့အချိန်မှာအက်ဆာလ်ဒါဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကထိတ်ကနေဥဆောင်နေကြောင်းအီရတ်ရွက်ောက်ပွဲကော်မရှင်ကကြီးညာခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဆူရာဘာယာမှာတနင်္လာနေ့ကဖြစ်ခဲ့တဲ့အထေကံဘုံးခွဲတိုက်ခိုက်မှုကိုမိသားစုတစ်ခုတည်းကလူ5ဦးကနေပြစ်လုခဲ့တာလို့ရဲတပ်ဖွဲ့ကပြောပါတယ်။အဲဒီတိုက်ခိုက်မှုကြောင့်လူ10ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ပေါက်ကွဲမှုဖြစ်ခင်မှာဆန်ကယ်နစီချင်းကလာတာကို CCTV မှတ်တမ်းတွေမှာတွေ့နေကြရတယ်လို့ဆိုပါတယ်။တနင်္ဂနွေနေ့ကလည်းအလားတူပဲအထေကံဘုံးခွဲတိုက်ခိုက်မှုတွေဖျားကြောင်းတွေမှာပြစ်လုခဲ့တာမှာအနည်းဆုံးလူ73ဦးသေဆုံးပြီးတော့42ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်ဖွဲ့တဖွဲ့ဆွေးနွေးညီနိုင်မှုတရုတ်နိုင်ငံဘေကျင်းမြို့တော်ကိုရောက်ရှိနေကြောင်းဂျပန်နဲ့တောင်ကိုရီးယားမီဒီယာတွေမှာဖော်ပြနေကြပါတယ်။တရုတ်နိုင်ငံကိုရောက်လာတဲ့မြောက်ကိုရီးယားကိုယ်စားလှယ်တွေဟာနိုင်ငံတော်အက်ဂီဟာကိုတွားခဲ့ကြတယ်လို့ဆိုပါတယ်။တရုတ်နိုင်ငံရဲ့ရှေ့မြောက်ပိုင်းစစ်ကမ်းမြို့ဒါလီယာမှာတရုတ်သမ္မတရှီကျင်းပင်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးတို့အကြားမလကုံပိုင်းနောင်ပိုင်းမလကုံပိုင်းမှာဒုတိယအကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့တပတ်အကြာမှာအခုမြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ခီးထွက်ပေါ်လာတာဖြစ်ပါတယ
်။တနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆက်မျက်နှာဖြစ်တဲ့ burmese.voanews.com ကနေလဲရေဒီယိုဒိုင်းလိုက်ထုတ်လွှင့်ချိန်နဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ VOA အစီအစဉ်တွေကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမအမြသဆင်အောင်ပါ။
This program has come to you from the Voice of America, Washington. From Washington,